ကျောင်းသားပြည်နှင့်ညကပြုလုပ်ခဲ့တဲ့ဒီမိုကရက်ပါတီသမ္မတလောင်းရဲ့ဒုတိယအတုပ်စကားစစ်ထိုးပွဲအတွင်းအမေရိကန်ဒုသမ္မတဟောင်ဂျိုးဘိုင်ဒန်ဟာအဓိကပုဂ္ဂိုလ်ဖြစ်ရှိနေခဲ့ပါတယ်။ဒါပေမဲ့ပြန်ပဲကိုယ်စားလှယ်လောင်းတူဦးဖြစ်တဲ့အထက်လွှတ်တော်အမကမလာဟာရစ်ကလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကလူပြည်မဟုတ်တဲ့ကလေးငယ်ကျောင်းသားတွေကိုဘတ်စကားနဲ့ကျောင်းကျူကျောင်းပို့လွှတ်ခဲ့တဲ့ကိစ္စကိုဥပမာပေးပြီးလူမျိုးရေးခွဲခြားဆက်ဆံတဲ့လွှတ်တော်အမတွေနဲ့လက်တွဲလှုပ်ဆောင်ခဲ့တဲ့ကိစ္စအပေါ်ပြင်းထန်စွာဝေဖန်ပြောဆိုခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကိုစားပြုအထက်လွှတ်တော်မှလည်းဖြစ်အစိုးရရှိနေဟောင်းလည်းဖြစ်တဲ့ Harris ကအဲ့လိုလူမျိုးရေးခွဲခြားဆက်ဆံပြီးပြေးဆွဲခဲ့တဲ့ကြောင်းကားကိုသူကိုယ်တိုင်စီးကြရတဲ့အတွေ့အကြုံကိုဥပမာပေးပြီးဒုသမ္မတဟောင်းဘိုင်ဒန်ကိုထိုးနှက်တိုက်ခိုက်ခဲ့တာပါ။ဒါပေမဲ့သူ့အနေနဲ့လူမျိုးရေးခွဲခြားဆက်ဆံမှုကိုထောက်ခံအားပေးခြင်းမရှိကြောင်းနဲ့အဲ့လိုဆွဆွဲပြောဆိုတာဟာမှားယွင်းကြောင်းဂျိုးဘိုင်ဒန်ကပြန်လည်တုံ့ပြန်ခဲ့ပါတယ်။2020သမ္မတရွေးကောက်ပွဲမှာပါတီကိုကိုစားပြုရှင်ပြိုင်နိုင်ရေးကြိုးစားနေကြတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်း20ရှိတဲ့အထက်သူသမ္မတဟောင်းဂျိုးဘိုင်ဒန်ကထိတ်ကနေဥဆောင်နေတာကြောင့်သူ့ကိုအများစုကပြစ်မှတ်ထားတိုက်ခိုက်နေကြတာလည်းဖြစ်ပါတယ်။လူရုစစ်တပ်နေမှာဘိုင်ဒန်နောက်ကကပ်လိုက်နေတဲ့တခြားကိုယ်စားလှယ်လောင်းတူဖြစ်သူဘာနီဆန်ဒါစ်ကတော့သမ္မတထွန်းဟာလူလိန်လူညာလူမျိုးရေးခွဲခြားဆက်ဆံသူလို့ထိုးနှက်တိုက်ခိုက်ခဲ့ပါတယ်။ဂျပန်နိုင်ငံအိုဆာကာမြို့မှာ G20 ထိပ်သီးဆွေးဝဲတဲ့အရင်ဒီမိုကရက်တရားစကားစစ်တိုးဘက်ကိုစောင့်ကြည့်နေတဲ့သမ္မတထွန်းကတော့ဒီမိုကရက်အားလုံးကတန်းနဲ့ချီတဲ့တရားမဝင်ရှေ့ပြောင်းနေထိုင်သူတွေကိုအခမဲ့ကျမ်းမာရေးဆောင်ရှားမှုပေးကျင်နေကြတာလို့ပြောပါတယ်ဒီမိုကရက်တွေနဲ့သမ္မတထရမ့်မှာကျမ်းမာရေးဆောင်ရှားမှုနဲ့တရားမဝင်ရှေ့ပြောင်းနေထိုင်သူတွေအရေးတော်ဟာအကြီးမားဆုံးသဘောထားကွဲပြားနေတဲ့အကြောင်းအရာတွေဖြစ်ပါတယ်